အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာမြန်မာနိုင်ငံကရခိုင်ပြည်နယ်လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမယ်လို့အိန္ဒိယနိုင်ငံသားဌာနတာဝန်ရှိသူတဦးကတောက်ကြနေမှာသတင်းတောက်တွေကိုပြောပါတယ်ဒီကိစ္စမှာအိန္ဒိယနိုင်ငံအနေနဲ့မြန်မာနိုင်ငံကိုကူညီနိုင်တဲ့နည်းလမ်းတွေရှိတယ်လို့အိန္ဒိယမှာနှစ်အတော်ကြာအခြေဆိုင်နေထိုင်ခဲ့ဘူးတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတဦးကလည်းသုံးသပ်ပါတယ်ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါရှင
်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတရုတ်နိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပတဲ့ BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုတက်ပြီးတဲ့နောက်ရှေ့သတင်းပတ်အင်ကာစက်တင်ဘာလ5ရက်နေ့နေပြည်တော်ကိုရောက်လာမှာပါနှစ်ရက်ကြာအခုခီးစဉ်တွင်နိုင်ငံတော်တမင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်အပါအဝင်မြမဆွေရဖွဲ့ထိတန်းကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီလိုဆွေးနွေးတာတွေမှာရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေကိုကံတွေဖြည့်ရှင်းတဲ့နေရာမှာအိန္ဒိယဘက်ကဘယ်လိုကူညီပံ့ပိုးနိုင်မယ်ဆိုတာကိုဆွေးနွေးဖို့ရှိတယ်လို့အိန္ဒိယနိုင်ငံသားဌာနအထူးတန်းတာဝန်ရှိသူဒူဖြစ်တဲ့ဆရီပရိယာရင်္ဂနာတန်ကသတင်းတော့တွေကိုပြောတာပါ။အိန္ဒိယအနေနဲ့ဘာတွေကူညီလို့ဆောင်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးအိန္ဒိယမှာနှစ်ပေါင်းများစွာအခြေစိုက်ပြီးတော့မြန်မာဒီမိုကရေစီရေးလှုပ်ရှားလှုပ်ဆောင်ခဲ့သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်ကျွန်တော်နှစ်ချက်မြင်ပါတယ်ပထမတစ်ချက်ကတော့ဟိုအရင်ကလှုပ်ပြီးသားဖြစ်တဲ့ဒီထောက်လာရေးသလင်းအချက်လက်တီကိုဖလှယ်တဲ့အဆင့်ကိုအိန္ဒိယဘက်ကလှုပ်ပြီးနိုင်တယ်လို့ယူဆပါတယ်ဒုတိယတစ်ချက်ကတော့တန်တမာရေးပေါ့နိုင်ငံတကာမှာမနိုင်ငံအခုဖြစ်ဖြစ်ဒီပေါ်မှာပြည်တည်ရှုတ်ချမှုတွေတချို့ရတယ်ဆိုတော့တစ်ဖက်သက်ပြည်တည်ရှုတ်ချမှုတွေရှိနေတဲ့ပုံမှာအိန္ဒိယဟာမြန်မာနိုင်ငံအစိုးရနဲ့တသားတည်းလိုက်ပြီးတော့တန်တမာရေးရဆောင်ရွက်နိုင်တယ်လို့ကျွန်တော်ထင်မြင်ပါတယ်ခင
်ဗျ။ရခိုင်ပြည်နယ်မှာဖြစ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအိန္ဒိယကပြည်တည်ရှုတ်ချထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်ကလည်းဘင်္ဂလားဒေ့ရှ်နယ်စပ်တချောင်းနဲ့တရုတ်နဲ့နယ်စပ်မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသတွေမှာလက်နက်ကင်ပုံကံမှုတွေကိုတိုက်ခိုက်တာမှာထောက်လိုင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူခဲ့ကြပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ရတဲ့နယ်ဆက်ဆက်ပြီးနိုင်ငံအများပြားပေါ်မှာတည်ရောက်မှုရှိတယ်လို့ဆရီပရိယာရင်္ဂနာတန်ကပြောပေမဲ့အစုံတစ်နေ့မှာတော့အဲ့ဒီအခြေအနေကိုမြမဆွေရကကင်တွယ်ဖြေရှင်းရမှာပဲဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာမြမနိုင်ငံရခိုင်ပြည်နယ်ဘက်ကနေထွက်ပြေးသွားတဲ့ဒုက္ခသည်၄000လောက်ရှိနေပြီးအဲ့ဒီဒုက္ခသည်တွေကိုပြန်ပို့မယ်လို့ပြီးခဲ့တဲ့လအတွင်းအိန္ဒိယကကြေညာခဲ့ပါသေးတယ်။အဲ့ဒီဒုက္ခသည်တွေပြန်ပို့မယ်ကိစ္စကိုနိုင်ငံကလိုက်နာလှုပ်ဆောင်ရမယ့်တာဝန်တွေအတိုင်းလှုပ်တင်တယ်လို့ဆိုပြီးအိန္ဒိယအနေနဲ့ပြန်ပြီးစဉ်းစားသုံးသပ်ပေးဖို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့နဲ့နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့အပါအဝင်လူ့အခွင့်အရေးအဖွဲ့တွေကအိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။ဒါပေမဲ့လည်းတရားမဝင်ရွှေ့ပြောင်းဝင်ရောက်မှုဆိုင်ရာစိုးရိမ်ချက်တွေရှိတာနဲ့အမျှအိန္ဒိယဥပဒေပေါ်မှာအခြေခံပြီးတော့ကာလရှည်ကြာဂိုင်ဆွဲလာတဲ့ခိုင်မာတဲ့လူထုလူနည်းတွေရှိထားပြီးသားဖြစ်တာကြောင့်အဲ့ဒီအတိုင်းဆက်ပြီးလိုက်နာလှုပ်ဆောင်သွားမှာဖြစ်ပြီးဘယ်လိုအပြောင်းအလဲမျိုးမှရှိမှာမဟုတ်ဘူးလို့မစ်ရန်ကနာတန်ကပြောပါတယ်။အိန္ဒိယနိုင်ငံဟာတခြားနိုင်ငံကလာနေသူတွေပေါ်လူသားချင်းစာနာတဲ့စိတ်ဓာတ်အခြေခံအပြည့်ရှိပါတယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်
။ဘယ်နိုင်ငံကလာလာသူကဒုက္ခသည်ဒီအပေါ်မှာအဲသူကဟိုစာနာထောက်ထားမှုနဲ့အမြဲတမ်းကြည့်ပါတယ်ဘယ်နိုင်ငံကလာလာဖြစ်ပါတယ်။အဲ့တော့သူတို့ရဲ့လုံခြုံရေးအတွက်သာလေရင်အဲလူမျိုးစုတွေအဲ community တွေကိုစုပြီးတော့သူကတောက်ထောက်ကြည့်တဲ့အဆင့်သာရှိပြီးတော့အာဒုက္ခသည်တွေအပေါ်မှာတော့ဘယ်ဘာသာကိုကိုကိုကိုွယ်ဘယ်နိုင်ငံကလာလာသူကတော့ဟိုစာနာထောက်ထားမှုနဲ့ကြည့်တဲ့အတွက်ဟိုစိုးရိမ်စရာတိတ်တော့မရှိဘူးခင
်ဗျ။အိန္ဒိယနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကထွက်ပြေးသွားတယ်လို့ဆိုသူတွေကိုအိန္ဒိယကိုယ်တိုင်ကဒုက္ခသည်ဖြစ်တရားဝင်အတိအမှန်ပြုမထားပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ရဲ့အိန္ဒိယနိုင်ငံဆိုင်ရာယုံကအကူအညီပေးဖို့ကိုတော့ခွင့်ပြုထားတာပါ။အိန္ဒိယနိုင်ငံဟာ1950ခုနှစ်ဒုက္ခသည်ဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ထိုးမထားသလိုဒုက္ခသည်များရဲ့အဆင့်အတန်းနဲ့ဆက်စပ်သောစီကံသတ်မှတ်ချက်များဆိုင်ရာ1969ခုနှစ်သဘောတူစာချုပ်ကိုလည်းလက်မှတ်ထိုးမထားပါဘူး။ဝန်ကြီးချုပ်မိုဒီရဲ့အခုခီးစဉ်အတွင်းမှာတော့ငလျင်တန်တင့်ပကံဖျားတွေသူပြင်ထင်းထင်းရင်းဆိုင်ရာနားလည်မှုစာချုပ်လောက်တရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြပါတော့ပါ